ရုရှားယူကရိန်းစစ်ပွဲစတင်တဲ့2022ခုနှစ်ကနေစလို့ရုရှားနိုင်ငံရဲ့မြို့တော်ကိုယူကရိန်းကအကြီးမားဆုံးဒရုန်းယာဉ်နဲ့တိုက်ခိုက်မှုပြုလုပ်ခဲ့တယ်လို့ရုရှားအာဏာပိုင်တွေကဒီကနေ့ဩဂုတ်လ22ရက်နေ့မှာပြောကြားလိုက်ပါတယ်။ဒါပေမဲ့မြို့တော်ကိုဦးတည်ပြီးတော့လာတဲ့ဒရုန်းယာဉ်အားလုံးကိုသူတို့ဘက်ကပစ်ချနိုင်ခဲ့တယ်ဆိုတာကိုလည်းပြောပါတယ်။မနေ့ညတော့ကဒရုန်းယာဉ်45စင်းကိုပစ်ချနိုင်ခဲ့တာလို့ရုရှားကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်။မော်စကိုကိုဦးတည်လာတဲ့ဒရုန်းယာဉ်17စင်း၊ Bryansk ဒေသမှာ23စင်း၊ Bakhmut မှာ6စင်း၊ Kaluga နဲ့ Kursk ဒေသမှာ2စင်းကိုပစ်ချနိုင်ခဲ့တယ်လို့ဆိုတာပါ။ဒါကတော့မော်စကိုမြို့တော်ရဲ့ဒေသကိုအကြီးမားဆုံးဒရုန်းတွေနဲ့တိုက်ခိုက်မှုဖြစ်ပါတယ်ဆိုတာကိုမြို့တော်ဝန်စာကြီးဆိုဘရနင်က Telegram မှာရေးပါတယ်။ဒရုန်းယာဉ်တွေကရည်မှန်းထားတဲ့ပစ်မှတ်ကိုမထိမှတ်ခင်မှာသူတို့ရဲ့အင်အားကောင်းတဲ့ခုခံကာကွယ်ရေးစနစ်နဲ့ပစ်ချနိုင်ခဲ့ပြီးတော့လေကြောင်းရာကာကွယ်ရေးစနစ်နဲ့ဒရုန်းယာဉ်တွေကိုပစ်ချလိုက်တဲ့ပုံမှတ်တမ်းတွေကိုလည်းရုရှားလူမှုကွန်ရက်တွေမှာထွက်ပေါ်နေပါတယ်ရှင်။